မရိကန်ပြည်ထောင်စုကရာသီဥပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာပဲရစ်သဘောတူညီချက်ကိုပယ်ချလိုက်ပေမဲ့ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းဆောင်ရှောက်ဖို့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အတူတောင်းဆိုလိုက်ပါတယ်။ကမ္ဘာသမုဒ္ဒရာတွေနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ကျင်းပတဲ့ကုလသမဂ္ဂညီလာခံပြီးဆုံးတဲ့တောက်ချာနေ့မှာအဖွဲ့ဝင်နိုင်ငံ193နိုင်ငံစလုံးရဲ့သဘောဆန္ဒနဲ့ဒီနောက်ဆုံးသဘောတူညီချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။အထူးသဖြင့်ရာသီဥပြောင်းလဲမှုကြောင့်သမုဒ္ဒရာတွေမှာဖြစ်ပေါ်လာတဲ့စိုးကြိုးတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့တောက်ချာနေ့ကသဘောတူညီချက်မှာဆိုထားပါတယ်။ဒါပြင်ကမ္ဘာကြီးပြည်နယ်လာမှုကိုတိုက်ဖျက်ဖို့အတွက် 2015 Paris သဘောတူညီချက်ရဲ့အရေးပါမှုကိုလည်းဂရုပြုမိတယ်လို့ပြောပါတယ်။ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးညီလာခံကအစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကြားပင်လယ်သမုဒ္ဒရာတွေညဉ့်ဉန်းမှုရောကျစေဖို့အဆစ်တက်ပေါင်းမှုရောကျစေဖို့သုတေသနတွေမြင့်တဲ့ဆောင်ရွက်ဖို့စတာတွေကိုပူးပေါင်းဆောင်ရွက်ကြဖို့အားပေးခဲ့ကြပါတယ်။ဒါပြင်အစိုးရအနေနဲ့လည်းသူ့သဘောဆန္ဒအရ plastic အသုံးပြုမှုတွေကိုလျှော့ချဖို့ပင်လယ်သမုဒ္ဒရာရေမျက်နှာပြင်အပူချိန်တက်လာတာကိုတိုက်ဖျက်ဖို့နဲ့စီးမျဉ်းစည်းကမ်းနဲ့အညီမဟုတ်ပဲငါးဖန်တာတွေကိုရပ်တန့်ဖို့လည်းပါဝင်ပါတယ်ခင်ဗျာ။